2024ခုနှစ်အတွက်ဖိလစ်ပိုင်နိုင်ငံရဲ့ GDP ပြည်တွင်းအသတင်းကွန်ထရိုးလုပ်မှုနှုန်းဟာ 6.1% ခန့်နှုန်းရှိခဲ့တဲ့အတွက်အဲ့ဒီနှစ်အတွက်စီးပွားတိုးတက်မှုနှုန်းအမြင့်ဆုံး 9.4% ခန့်နှုန်းရှိတဲ့တရုတ်နိုင်ငံရဲ့နောက်မှာကပ်လိုက်နေပါတယ်။ဝန်ဆောင်မှုလုပ်ငန်း၊စိုက်ပျိုးရေး၊စောက်လုပ်ရေးနဲ့ကွန်ထရိုးလုပ်မှုစတဲ့ကဏ္ဍတွေကစီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်စေတဲ့အဓိကကဏ္ဍတွေဖြစ်တယ်လို့အစိုးရကပြောပါတယ်။အဲ့လိုသတင်းကောင်းတွေထွက်နေပေမဲ့လည်းတိုင်းပြည်စီးပွားရေးကိုပြန်လည်ချင်းဝင်ရှာညှိဖို့လိုနေတယ်လို့ဖိလစ်ပိုင်လူမှုစီးပွားရေးအတွင်းဝန်အဆန်နီယိုဘာလီဆာကန်ကပြီးခဲ့တဲ့လအတွင်းကပြောကြားလိုက်ပါတယ
် Key components of this process are the needed surge of investments and the revival of the manufacturing
အဲ့ဒီရွေချက်ကိုအကောင့်ထဲဖော်ဖို့အဓိကချက်ကတော့ရင်းနှီးမြှုပ်နှံမှုများများရဖို့ကုန်ထုတ်လုပ်မှုလုပ်ငန်းနဲ့စက်ပျိုးရေးကဏ္ဍပြန်လည်အသက်ဝင်လာဖို့ပဲဖြစ်ပါတယ်အထူးသဖြင့်စည်းပွားဖွံ့ဖြိုးမှုကိုအထောက်အကူဖြစ်စေတဲ့ကဏ္ဍစုံတိုးတက်ရေးအတွက်အတားဆီးဖြစ်နေတဲ့အခြေခံအဆောက်အဦပြုပြင်ရေးတွေလှုပ်ဆောင်ဖို့လိုပါတယ်။အထူးပြုလုပ်ရမယ့်ကဏ္ဍတွေကတော့စက်မှုလုပ်ငန်းနဲ့စက်ပျိုးရေးကဏ္ဍတွေပဲဖြစ်ပါတယ်
။မနစ်ကပြည်တွင်းအသက်တင်ကွန်ထရိုးလုပ်မှုပမာဏဖြစ်တဲ့ဒေါ်လာ282ဘီလီယံရဲ့19ရာခိုင်နှုန်းဟာပုဂ္ဂလိကရင်းနှီးမြှုပ်နှံမှုကလာတာဖြစ်ပါတယ်။2014ခုနှစ်အတွင်းမှာပဲနိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုက5ဘီလီယံရှိခဲ့တဲ့အတွက်ဒါဟာ2012ခုနှစ်ကနေနိုင်ရှင်လိုက်ရင်နှစ်ဆတိုးလာတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီရင်းနှီးမြှုပ်နှံမှုပမာဏဟာပူးတွဲနိုင်ငံခြားကုန်သွယ်ရေးအဖွဲ့ကရည်မှန်းထားတဲ့10ဘီလီယံထက်နည်းနေသေးတဲ့အကြောင်းဖိလစ်ပိုင်ဆိုင်ရာအော်စတြေးလျနယူးဇီလန်ကုန်သွယ်ရေးအဖွဲ့က EM Porter ကပြောပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့အတွက်အဓိကအတားအဆီးတွေရှိနေတော့မယ်လို့သူကပြောပါတယ
်။ Lifting the economic provisions of the Constitution is really a priority.
ပစ္စည်းပုံထဲမှာပါတဲ့စီးပွားရေးဆိုင်ရာကန့်သတ်ချက်တွေကိုယူသိမ်းပေးရတကယ်ဥစားပေးလုပ်ရမယ့်ကိစ္စဖြစ်ပါတယ်ဒါကလည်းကျွန်တော်တို့ပူးတွဲနိုင်ငံခြားကုန်သွယ်ရေးအဖွဲ့တစ်ခုတည်းကထားရှိတဲ့သဘောထားမဟုတ်ပါဘူးဖိလစ်ပိုင်မှာရှိတဲ့စီးပွားရေးလုပ်ငန်းအားလုံးကအဲ့ဒီသဘောထားမျိုးရှိနေကြပါတယ်ဒါဟာဖိလစ်ပိုင်နိုင်ငံစီးပွားရေးဖွံ့ဖြိုးမှုကြီးထွားစေရေးအတွက်အဓိကလိုအပ်ချက်ဖြစ်တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလာရောက်ဖို့အတွက်လုံးဝလိုအပ်ချက်တရားဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြမဲ့နိုင်ငံခြားကုမ္ပဏီတွေအနေနဲ့60ရာခိုင်နှုန်းကနိုင်ငံသားပိုင်ဆိုင်မှုနဲ့40ရာခိုင်နှုန်းကနိုင်ငံခြားသားပိုင်ဆိုင်ရမယ်ဆိုတော့ဥပဒေကန့်သတ်ချက်အပေါ်အထူးစိုးရိမ်ပူပန်မှုဖြစ်နေကြတာပါနိုင်ငံခြားကရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်တဲ့အနေနဲ့ဗန်လုံငန်းလုပ်ကင်သူနိုင်ငံခြားသားတွေ100ရာနှုန်းပြည့်ပိုင်ဆိုင်ခွင့်ရှိတယ်ဆိုတော့ဥပဒေကိုမနစ်ကတမရဗနီနိုအကွီနိုကလက်မှတ်ထိုးအတည်ပြုပေးလိုက်ပါတယ်သမရအကွီနိုအစိုးရအနေနဲ့လွန်ခဲ့တဲ့၄နှစ်အတွင်းအခွင့်ပေးဆောင်ဖို့တိန့်ဆောင်ခဲ့သူတွေအကျင့်ပြတ်ချစားတဲ့အရာရှိတွေကိုရှာဖွေအရေးယူတာတွေအပြင်တည်ရည်တည်ရည်နဲ့လောင်းကစားအခွင့်တွေကိုပါတင်းတင်းကြပ်ကြပ်ကောက်ခံလာနေတာဖြစ်ပါတယ်။အဲဒီလိုလှုပ်ဆောင်မှုတွေကြောင့်တိုင်းပြည်ရဲ့ငွေချေနိုင်မှုအရေးအသွေးမြင့်တက်လာတာကြောင့်ရင်းနှီးမြှုပ်နှံနိုင်တဲ့အဆင့်လဲတိုးတက်လာပါတယ်။ဒါပေမဲ့ကွန်ပစ္စည်းတွေတည်ယူပို့ဆောင်ရေးမှာအသုံးပြုတဲ့လမ်းတွေကိုပြုပြင်ထိန်းသိမ်းခြင်းမရှိတာလျှက်စစ်မီတာကတွေအဆမတန်ကြီးမားနေတာစီးပွားရေးစတင်လုပ်ကင်လို့သူတွေအတွက်အခက်အခဲအတားအဆီးတွေအများအပြားရှိနေတာတွေအပါအဝင်ရင်းနှီးမြှုပ်နှံသူတွေအတွက်စိန်ခေါ်မှုမျိုးစုံရှိနေသေးတယ်လို့စီးပွားရေးလုပ်ငန်းရှင်အတန်းဝိုင်းကပြောပါတယ်အချိန်တို့အတွင်းမှာစိုက်ပျိုးရေးအပေါ်အခြေခံတဲ့စီးပွားရေးကနေဝန်ဆောင်မှုလုပ်ငန်းအပေါ်အခြေခံတဲ့စီးပွားရေးဘက်ကိုပြောင်းဖို့စီစဉ်နေတာလက်ရှိတန်းပြည်ရဲ့စီးပွားရေးအခြေအနေစတာတွေကရင်းနှီးမြှုပ်နှံလို့အကောင်းဆုံးအချိန်ဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးအဖွဲ့ဥပဒေပြုရေးရာကော်မတီအကြီးအကဲJohn Forbes ကပြောပါတယ
် You need to get into a industrial cycle because no country has become
စက်မှုလုပ်ငန်းနယ်ပယ်တွေကိုဝင်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့စက်မှုလုပ်ငန်းနယ်ပယ်တွေမဝင်ဘဲနဲ့ဘယ်နိုင်ငံမှဝင်ငွေကောင်းတဲ့နိုင်ငံဖြစ်မလာနိုင်ပါဘူး။ဝန်ဆောင်မှုလုပ်ငန်းတွေနဲ့တည်းမလုံလောက်ပါဘူး
။ Outsourcing လို့ခေါ်တဲ့ပြည်ပနိုင်ငံတွေမှာအခြေစိုက်တဲ့ကုမ္ပဏီတွေထံကအလုပ်တွေကိုလက်ခံလုပ်ပေးတာ Call Center လို့ခေါ်တဲ့တယ်လီဖုန်းပေါ်ကတဆင့်ပြင်ပကုမ္ပဏီတွေအတွက်တဆင့်ဝန်ဆောင်မှုလုပ်ငန်းတွေလုပ်ဆောင်ပေးတာစတဲ့လုပ်ငန်းတွေဟာဝန်ဆောင်မှုလုပ်ငန်းကဏ္ဍအတွက်နမူနာယူသင့်တဲ့လုပ်ငန်းတွေဖြစ်ပါတယ်။အဲ့ဒီလုပ်ငန်းတွေဟာတာမန်အလုပ်တွေတဲ့ဝင်ငွေပိုကောင်းပြီးအိတ်ချမ်းမြေဝယ်ယူလို့သူတွေများလာစေတဲ့အပြင်တခြားဝန်ဆောင်မှုလုပ်ငန်းတွေအတွက်လည်းအထောက်အကူပြုစေပါတယ်။ဒီလုပ်ငန်းတွေကရတဲ့ဝင်ငွေဟာ2013ခုနှစ်မှာအမေရိကန်ဒေါ်လာ16ဘီလီယံရှိတယ်လို့ဆိုပါတယ်။အဲ့ဒီလောက်အတိုင်းအတာနဲ့ဝင်ငွေရှိနေပေမဲ့လည်းလူတွေတယ်လီဖုန်းနဲ့ဖြည့်ချားပေးတဲ့နေရာမှာခုနောက်ပိုင်းပေါ်လာတဲ့အတန်နဲ့အတူလိုဖြည့်ချပေးတဲ့နည်းပညာသစ်ကြောင့်ရေရှည်အတွက်ဒီအလုပ်ကလည်းအာမခံချက်မရှိဘူးလို့ John Forbes ကပြောပါတယ်။တိုင်းပြည်စီးပွားတစ်ခုလုံးရဲ့၃ပုံ၂ပုံဟာလည်းစားသုံးသူတွေရဲ့ဝယ်ယူသုံးစွဲမှုကနေရရှိတာဖြစ်ပါတယ်။ပြည်ပနိုင်ငံတွေမှာသွားအလုပ်လုပ်နေကြတဲ့ဖိလစ်ပိုင်နိုင်ငံသားတွေကနှစ်စဉ်အမေရိကန်ဒေါ်လာ20ဘီလီယံလောက်တိုင်းပြည်အတွင်းမှာရှိတဲ့မိသားစုတွေထံပြန်ပို့နေကြတဲ့အတွက်သူတို့အနေနဲ့အဲ့ဒီလိုဝယ်ယူသုံးစွဲနိုင်ကြတာဖြစ်ပါတယ်။ပြည်တွင်းဝယ်ယူသုံးစွဲသူတွေကဝန်ဆောင်မှုလုပ်ငန်းကြီးထွားအောင်တွန်းပို့ပေးနေတာပါ။အ အဲ့ဒီအချက်ကပဲအာရှတိုက်အတွင်းကတိုင်းပြည်တွေကြားထဲမှာဖိလစ်ပိုင်နိုင်ငံအတွက်တမှုထူးခြားစေတဲ့အချက်ဖြစ်တယ်လို့အတနီယိုဒီမနီလာတက္ကသိုလ်ကစီးပွားရေးပညာရှင်ဆီယလီတိုဟာဘီတိုကပြောပါတယ်ဆက်မှုလုပ်ငန်းဖွံ့ဖြိုးအောင်မလုပ်ဘဲရှေ့ကိုခုန်ပြန်ကျော်လွှားတဲ့နည်းနဲ့စီးပွားတိုးတက်အောင်လုပ်မယ်ဆိုရင်တော့ပြဿနာဖြစ်နိုင်တယ်လို့သူကပြောပါတယ
် Agriculture, tourism, manufacturing these just become the propellers of our economic growth rather than just banks.
တိုင်းပြည်ကတည်းကတွေ့လုပ်ငန်းတွေဆက်စုနှစ်ခုလောက်အတွင်းအခြေခံခဲ့တဲ့ဗန်လုပ်ငန်းအမခံလုပ်ငန်းနဲ့အင်းချမ်းမြေရောင်းဝယ်ရေးလုပ်ငန်းတွေအပေါ်အခြေခံပြီးလုပ်နေတာတဲ့ဆိုင်ကျူးကြီးကဘာလဲခီးသွားလုပ်ငန်းကုန်ထုတ်မှုတွေပေါ်အခြေခံပြီးရှေ့ကိုဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံအတွက်ပိုပြီးညီမျှတဲ့တဟဇာတာမျှတာတဲ့ဖွံ့ဖြိုးမှုမျိုးဖြစ်လာမှာပါ
နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုဆွတ်ဆောင်နိုင်တဲ့တိုင်းပြည်အတွင်းကဆက်မှုစုံတွေအထူးသဖြင့်တော့ကုန်ကြောထုတ်မှုလုပ်ငန်းတွေရှိနေတဲ့နေရာတွေကိုလည်းဂျွန်ဖော့ပ်စ်ကထောက်ပြပါတယ်ဒါပေမဲ့ဖိလစ်ပိုင်နိုင်ငံဆိုင်ရာတောင်ကိုရီးယားတာမကြီးကသူ့တိုင်းပြည်ကရင်းနှီးမြှုပ်နှံလို့သူတွေဟာသူတို့အတွက်အဆင်ပြေပြီးကြိုတင်ခံမလို့ရနိုင်တဲ့တခြားတိုင်းပြည်တွေမှာရင်းနှီးမြှုပ်နှံဖို့ပြောင်းသွားကုန်ကြပြီလို့ပြောလိုက်တဲ့အတွက်ဖိလစ်ပိုင်နိုင်ငံရဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုအပေါ်ဆွဲဆောင်မှုဘလောက်ရှိသလဲဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကကမ္ဘာကျော်တယ်လီကွန်မြူနီကေးရှင်းဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Samsung ကုမ္ပဏီကဗီယက်နမ်နိုင်ငံမှာနောက်ထပ်စက်ရုံတစ်ခုတည်မဲ့အကြောင်းမကြသေးခင်ကပဲကြေညာလိုက်တာပါ။ဖိလစ်ပိုင်နိုင်ငံရဲ့နိုင်ငံရေးစနစ်အရသမ္မတတွေဟာ6နှစ်သက်တမ်းတစ်ခါသာတာဝန်ထမ်းဆောင်ဝင်ရှိပြီးနောက်တက်လာတဲ့အစိုးရတက်ကလည်းအရင်အစိုးရလက်ထက်ကချမှတ်အကောင့်ထည့်ဖို့ခဲ့တဲ့လုပ်ငန်းတွေကိုပြန်ရုပ်သိမ်းပြစ်လိမ့်ရှိပါတယ်ခင်ဗျာ။